Yakhain Pine Ma Bigger and Natong Sakona Kunit. အတွင်းကဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်တိုင်းနယ်ကြီးရဲ့ရိုဟင်ဂျာမွတ်စလင်တွေတဖက်နိုင်ငံကိုထွက်ပြေးသွားရသလိုတချို့ကလည်းပြည်တွင်းဒုက္ခသည်စခန်းတွေမှာနေထိုင်နေတာငါးနှစ်ရှိနေပါပြီ။ရခိုင်ပြည်နယ်အတွင်းမှာဒီလိုရိုဟင်ဂျာဒုက္ခသည်တွေအပြင်ရခိုင်လက်နက်ကိုင်အေးအေးအဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်နေရက်စွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးဒုက္ခသည်တ
တပ်ရဲ့နယ်မြေရှင်းလင်းရေးဖိနှိပ်မှုတွေကြောင့်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရပြီးဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့ရတာပါစစ်တွေမြို့နယ်တပ်ကဲပြင်ဒုက္ခသည်စခန်းမှာဆယ်စုနှစ်တခုကြာနေထိုင်နေရတဲ့ရိုဟင်ဂျာဒုက္ခသည်တဦးကတော့ဒုက္ခသည်စခန်းမှာနေရတာဟာသူတို့အတွက်ကောင်းတာတခုမှမရှိဘူးလို့ပြောပါတယ
်အဓိကဟုတ်ကဲ့ဟုတ်ကဲ့အဓိကကျွန်တော်တို့တုံရတာကျွန်တော်တို့ဒီတိုးပဲရှိတဲ့ကဲလေဒုက္ခသည်စခန်းမှာအဓိကစခန်းမှာနေရတာကျွန်တော်အဓိကမင်းသားစုတွေအိတ်လောင်ပြီးတော့နေရတာအဆင်မပြေဘူးကိုနောက်ပြီးတော့ရှားဝင်းနေတဲ့ဆိုတော့ကျွန်တော်တို့ကလုံလုံမမရှိတာအဲ့ဒါတမျိုးပဲနောက်ကျွန်တော်တို့ခလေးတွေပညာရေးရောကျန်းမာရေးရောစစ်ပွားရေးဆိုတာလုံအောင်မရှိတော့ဘူ
းဒုက္ခသည်စခန်းမှာနေရတာအချိန်ကြာလာတာနဲ့အမျှစားနေရိတ်ခါလုံလောက်မှုမရှိတာတွေအပြင်တခိုးဓမြတွေကစခန်းတွင်းမှာပိုများလာတယ်လို့တက်ခဲ့ပြင်ဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တို့ကပြောပါတယ်
အာနာသိမ်းလို့နောက်ပိုင်းတော့ပူဆိုးတာပူဆိုးရတာပေါ့ကောအခုကျွန်တော်တို့ဟိုဥစ္စာဟိုဟိုပါကဘာချနေကနေရနေကျွန်တော်တို့ဆန်စီပေးဆိုတော့ပထမပေးခဲ့တယ်နောက်ဆုံးအခုပတ်ဆက်တဲ့ဆိုလုံလောက်မမရှိဘူးပူဆိုးရတာပေါ့အခုကုန်စင်းတော့တားတက်သွားတယ်ဆိုတော့အဲ့ဒါနဲ့ကျွန်တော်တို့လုံအောင်ဆင်မတော့
မြန်မာနိုင်ငံမှာစစ်တပ်ကအာနာသိမ်းပြီးနောက်ပိုင်းဒုက္ခသည်တွေအတွက်စားနေရခါလုံလောက်မှုမရှိတော့သလိုမလုံးကြုံမှုတွေလည်းများလာတယ်လို့ဒုက္ခသည်တွေကပြောပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာဒုက္ခသည်တွေကြီးရှိနေတာမဟုတ်ပါဘူး။ပြီးခဲ့တဲ့2018ကုန်ပိုင်းလောက်မှာရခိုင်လက်နက်ကိုင်အေအဖွဲ့နဲ့မြန်မာစစ်တပ်အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရဲစွန့်ခွာထွက်ပြေးရပြီးတော့လက်ရှိအချိန်အထိဒုက္ခသည်စခန်းတွေမှာနေထိုင်နေရတဲ့စစ်ဘေးဒုက္ခသည်တွေလည်းရှိနေတာပါ။ကြောက်တော်မျိုးနဲ့ရထားဘူရာကြီးစစ်ဘေးဒုက္ခသည်စခန်းမှာနေထိုင်တဲ့ဒေါ်မြည်ကြီးကတော့ဘာတခုမှအဆင်မပြေတဲ့ဒုက္ခသည်စခန်းကနေထွက်ပြေးကျင်တယ်လို့ပြောပါတယ်
။ကျွန်တော်တို့ကအဆင်ပြေတာတော့မရှိဘူး။အားလုံးကအခက်အခဲတွေမြင်လာတယ်။အားလုံးအစတွေအပြတွေကကျေတွေ့တယ်။အလုံးသေးတွေကကျေတွေ့တယ်။မင်းကောက်ဆိုင်မကောက်ဖြစ်တဲ့ကဆူရပြေပြိုက်ကျတောင်းတာရောကျွန်တော်တို့ကအဲ့လိုနေတာတော့ယူဖို့ရောက်ပြီးတာပဲထွက်ပြေးရှင်တယ်စိတ်ကဲ့
ဒုက္ခသည်စခန်းတွေမှာအခုလိုအခက်အခဲတွေရှိနေတာကြောင့်နေရပြောင်းကျင်ကြပေမဲ့လည်းစစ်ကြံလက်နက်တွေဖြစ်တဲ့မြေမြုံမိုင်းအန်ဒီယန်နဲ့ကြေးရွာအနီးနားမှာနှစ်ဖက်လက်နက်ကင်တပ်တွေတပ်ဆွဲထားတာကြောင့်နေရပြောင်းဖို့ခက်ခဲနေကြပါတယ်မြန်မာနိုင်ငံဘက်ကတော့ရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှတ်မပြုဘဲရိုဟင်ဂျာတွေကမြန်မာနိုင်ငံကမဟုတ်ဘူးလို့ပြောနေပါတယ်ဘာပဲဖြစ်ဖြစ်ဒုက္ခသည်အများစုကနေရပြောင်းဖို့ပဲမျှော်လင့်နေကြတယ်လို့ရိုဟင်ဂျာဒုက္ခသည်လူငယ်တဦးကပြောပါတယ
်ရိုဟင်ဂျာတွေခံရသလိုတခြားလူမျိုးစုတွေမခံပါရစေနဲ့ဘောနော်ဘာလို့ဆိုတော့ဒီရိုဟင်ဂျာတွေခံခဲ့ရကြတော့အရင်ကြီးဟိုရက်ဆက်ဟိုရေးရစစ်စစ်တက်ခံခဲ့ရတယ်ဘောနော်အဲတော့ရိုဟင်ဂျာတွေကလေဒီရိုဟင်ဂျာတွေရဲ့အခွင့်အရေးတွေဘောနော်ရိုဟင်ဂျာတွေရဲ့လူယူခံထားရတဲ့အခွင့်အရေးတွေကိုပြန်ပေးဖို့အတွက်ဘောနော်ကျွန်တော်တို့ဒီနောက်ပြီးတော့ဒီကျွန်တော်တို့မူလနေရာတွေကိုအမြန်ဆုံးပြန်နိုင်အောင်စီစဉ်ပေးဖို့အတွက်ဘောနော်ဒါကျွန်တော်တို့မျှော်လင့်ပါတယ
်ရိုဟင်ဂျာတွေပေါ်နှိတ်ကွပ်ခဲ့တဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လုံရက်ဟာလူမျိုးတုံးတပ်ဖြတ်မှုအဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်ထားသလိုမြန်မာနိုင်ငံကပါဝင်လက်မှတ်ရေးထိုးထားတဲ့လူမျိုးရုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာစာချုပ်ကိုချိုးဖောက်ခဲ့တယ်ဆိုပြီး ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားစွဲဆိုထားပါတယ်။ဒါပေမဲ့လည်းဒုက္ခသည်စခန်းတွေမှာနှစ်ပေါင်းများစွာနေထိုင်ကြတဲ့သူတွေနေရပြန်နိုင်ရေးမျှော်လင့်ချက်ကတော့အလန်းဝေးနေဆဲဖြစ်ပါတယ်ခင်ဗျာ။